တရင်သမားဟာအခြေမြင့်မရှိမခိုင်လုံတဲ့တရင်ကိုလူသိရှင်ကြားဖြစ်အောင်မလို့ရဘူးလို့ဗြိတိန်နိုင်ငံအော့စဖော့ခ်စ်တက္ကသိုလ် The Writers Institute for the Study of Journalism တရင်ပညာလေးလာရေးဌာနကပြောပါတယ်။အဲဒီလိုမခိုင်လုံတဲ့တရင်ပေါ်ပြတဲ့အခါလှုပ်ဆော်သလိုဖြစ်နိုင်ပြီးကြာရင်ယုံကြည်ခံထိုက်မှုလဲဆုံရှုံရပါတယ်။တရင်ဌာနနဲ့မဆိုင်မီမဲ့ခုလိုလူတိုင်းလူလိုလူမှုကွန်ရက်မှာပြသက်ရာရေးနိုင်စာရီဓာတ်ပုံတွေဗီဒီယိုတွေတင်နိုင်ချိန်မှာဘယ်အကြောင်းအရာဖြစ်ဖြစ်ဘယ်ရွေးဘယ်မျှခိုင်းလုံနေဆိုတာအတိအကျမသိနိုင်မိမဲ့ရုံထင်းကြောင်းတင်းတစိုက်ကိုတည်းလို့သူလောက်ကြတာမို့အလွဲအမှားတွေဖြစ်နိုင်ပါတယ်။ဒါမျိုးကမြန်မာနိုင်ငံဒီမကအမေရိကန်ပြည်ထောင်စုလိုနိုင်ငံကြီးမှာပါရှိနေပြီးနိုင်ငံတကာမှာလည်းတွေ့ရပါတယ်။လွတ်လွတ်လပ်လပ်ဥပမာပေးရရင်အမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာ Hurricane Moonin တိုက်ပြီးမကြုံစဘူးရေလွှမ်းမိုးသွားတော့ငါဖြစ်ရပါဒီကြောင့် Houston မြို့က Engineer Dr. AG ပြောပြတာက
TV ပေါ်မှာအစိုးရဌာနကနေပြီးတော့ Facebook တွေဘာတွေမှာဟာဘသူမိသားစုကဘာဖြစ်သွားလို့အလှငွေကောက်ခံမာတယ်ဆိုပြီးဟိုမတမာတဲ့လူတွေတက်လာတာပဲလေအဲ့ဒါတွေမကြည့်ပါနဲ့နော်ဘာမလှူပါနဲ့ဘသူကိုယုံရမယ်ဘသူကိုမယုံရဘူးဆိုတော့ကကနနာရှိတယ်ဒီလူရဲ့စကားကအစိုးရနဲ့ပတ်သက်တဲ့ဖြစ်ဖြစ်ဌာနနဲ့ပတ်သက်တဲ့ဖြစ်ဖြစ်ဘသူစကားကတော့အတီးပဲဆိုတာကိုစိတ်ချလက်ချယုံလို့ရတယ်
။ခုလိုလူမှုကွန်ရက်တွင်ကျနေတဲ့ခက်မှာတချို့ကအမှန်တင်ပေမဲ့တချို့ကသတင်းမားတွေတမင်တင်တတ်တာကိုသက်ဆိုင်ရာကသတိပေးတဲ့နမူနာတစ်ခုလည်းဖြစ်ပါတယ်။ဒီလိုလူမှုကွန်ရက်မပေါ်ခင်ကဆိုရင်လည်းသတင်းစာတွေအထူးသဖြင့်ညီမစစ်အစိုးရလက်ထက်ကသတင်းစာတွေဟာသတင်းမှန်ကိုထိတ်ချန်တယ်လို့လည်းနာမည်ကျော်ပါတယ်။ဒီလိုသတင်းမှန်မဖြစ်တာကညီမတနိုင်ငံတည်းလည်းမဟုတ်ပါဘူး။သမရရာဒူးကနှုတ်ထွက်တဲ့အထိဖြစ်သွားတဲ့ Watergate ရေးခေတ်မှာ Washington Post သတင်းစာအမှုဆောင် Editor လည်းဖြစ် American သတင်းလောကမှာ Guru ကြီးလို့လည်းသတ်မှတ်ခံရတဲ့ Kwelundu Wayne သတင်းစာဆရာကြီး Benjamin Bradley California ပြည်နယ် Riverside တက္ကသိုလ်မှာ1969ခုနှစ်ကလွတ်ခဲ့တဲ့ပုတ်ချဟောပြောပွဲတစ်ခုမှာသတင်းစာဟာအကြောင်းမျိုးမျိုးကြောင့်ပါစေနာစေရည်ရွယ်ချက်မပါဘဲစိတ်မှန်းနဲ့တင်ပြလို့အမှန်ကိုမဖော်ပြဘူးလို့ထည့်သွင်းပြောကြားသွားတာရှိပါတယ်။အများအဖြစ်အမှန်ကိုမသိတဲ့အခါဖြစ်တတ်တယ်လို့ဆိုပါတယ်။ဒါမှမဟုတ်အဖြစ်မှအကြောင်းချင်းရအမှန်ကိုမသိတဲ့သူပြောတာကိုကိုးကားတင်ပြရင်သတင်းမှဖြစ်သွားပါတယ်တဲ့။တတ်ထက်ပိုလို့မှန်မိမဲ့ဟိုလက်ဒီလက်ပတ်ချရမ်းပြီးအမှန်ကိုပြောရမှာတဲ့တင်ကြိုအကွက်ချထားတဲ့ပဲရအောင်ပြောတတ်တဲ့လူကိုကိုးကားမိရင်တော့အမှန်မဟုတ်တော့ပါဘူးလို့ပြောပါတယ်။သတင်းသမားတွေဟာဗျောင်းလိန်နဲ့လူပြောတာကိုကိုးကားဖော်ပြရင်တက်တက်ဆင်အောင်လွဲတဲ့သဘောရှိတာကိုလည်းဆရာဘင်ဂျမင်ဘရန်လီကထောက်ပြပါတယ်။ဒါနဲ့ဆက်ဆက်လို့ကျွန်တော်တို့ခင်ဗျာနိုင်ငံရေးမှာဆိုရဖွဲ့မှာအားကစားမှနဲ့နေရာတကာမှာအလက်ပတ်တွေအတော်ပတ်ချရန်အလေးညာဖိအပြန်တွေအတော်များနေပါလားလို့လည်းကောက်ချက်ပေးတာပါ။ဘင်ဂျမင်ဘရန်လီရလူကြံခံရတဲ့သမ္မတကန်နဒီနဲ့လည်းပုံကိုရေးအရာခင်မင်ပြီးConversation with Kennedy ဆောက်ကို1984ခုနှစ်မှာထုတ်ဝေပါတယ်။ Kennedy အကြောင်းဆောင်းပါးတွေလည်းရေးသားသူမို့သူပါရေးရေးချက်သုံးတဲ့အလေးထားဆို Kennedy အကြောင်းရေးချိန်ကအတွေ့အကြုံနမူနာပေးပြီးတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောသွားတာကတော့
Everything you write is going to be scrutinized for that you're extra careful. Now you come to the editors.
ဒီတော့မြောက်ကိုအထူးပြုဆိုင်ပြီးအသေးအချလုံလုံကဲကဲစီစစ်ပါတယ်ရေးပြီးတော့ editor တွေလက်ထဲရောက်သွားတာပေါ့နော်ကနေဒီအကြောင်းကျွန်တော်ရေးနေတဲ့ Newsweek နဲ့ New Yorker editor တွေကကျွန်တော်ရေးသမျှစကလုံးတိုင်းကိုအကြိုက်တွေ့သကိုလို့ပြောပါတယ် California ပြည်နယ်တက္ကသိုလ်ကပုတ်ချဟောပြောပွဲမှာခင်ဗျားတို့ဟာကျွန်တော်လိုလူသားမျိုးဆိုရင်တော့ပထမဆုံးရေးထားထားသမျှကိုကြားရမယုံတော့ဘူးဗျအဖြစ်မှန်ကဆက်စပ်ချင်းကြားထားတဲ့အတိုင်းမဖြစ်တတ်ဘူးလို့ပြောပါတယ် Democracy စနစ်မှာအမှန်ဆိုတာပေါ်ပေါက်စမြဲပေမဲ့အမှန်တရားဖို့တခါတခါနှစ်နဲ့ချီစောင့်ရပါတယ်။ဒါကြောင့်စနစ်ကအမှန်တရားအတွက်လိုရပြီးနောက်ဆုံးမတော့အမှန်တရားကအားကောင်းလာတာပါပဲလို့ပြောပါတယ်။ Benjamin Bradley ပြောတဲ့အတိုင်းဆိုရင်တခါတခါအမှန်တရားပေါ်ပေါက်ဖို့အချိန်စောင့်ရတတ်ပါတယ်။ပြစ်ပခတွေပေါ်ပေါက်တိုင်းဘယ်အမှန်ဘယ်အမှားချက်ချင်းမသိရချိန်မှာအပေါ်ရမကြည့်ငါးပွဲရငစားမချပဲသေးသေးချာချာထဲထဲဝင်ဝင်စစ်စစ်ရင် Benjamin Bradley ပြောသလိုပထမရေးထားတာတွေကပဲတဲ့ရည်သွန်ဖြစ်ရင်ဖြစ်တတ်ပါလေ။သတင်းဆိုတာအချိန်နဲ့တပြေးညီတင်ပြရတာမို့ literature တွေ hurry အမြန်ရေးရတဲ့စာပေဖြစ်ပြီးယုံကြည်စိတ်ချရတဲ့သတင်းရင်းမြစ်လိုအပ်ပါလေ။ ဘယ်မလိုက်တဲ့သတင်းချင်းမြင့်ရှာရတဲ့အခါအခက်အခဲတွေလည်းရှိနိုင်ပါတယ်။ဥပမာမငိမ့်နိုင်တဲ့ရခိုင်ပြည်နယ်အရေးသတင်းတွေတင်ပြတဲ့အခါပြည်ရင်းကတပိုင်းပြည်ပကတပိုင်းဖြစ်နေတာကိုတွေ့ရပါမယ်။သမမကော်တိုလီမဟာဗျူဟာနဲ့မူဝါဒလေးလာရေးဂျော်နယ်အက်ဒီတာနေထွန်းနိုင်ပြောတာကတော့
ဆိုင်တာနှစ်ခုရှိတယ်ပေါ့နော်ဘင်္ဂလားဒေ့ရှ်ဘက်ကကြတော့ဒုက္ခမဲ့စခန်းဘက်မှာကတရင်တော့တွေကတော့ဆိုင်ပြီးတော့လုံနိုင်တဲ့အနေအထားမျိုးရှိတယ်ပေါ့နော်တခိုင်ဘက်တော့ကျွန်တော်ရောက်ဘူးတော့အချို့အနေအထားလေးဆိုတော့တည်တယ်နောက်တစ်ပိုင်းကတော့လုံညိုရင်းနဲ့ပတ်သက်လို့လည်းကန့်သက်ထားတာတာစီကြတာရှိတယ်ပေါ့လေနောက်ပြဿနာကတရင်စိတ်ကာလမှာကျွန်တော်တရင်ယူတဲ့ပုံစံမျိုးတွေနဲ့လည်းမတူတဲ့ပုံစံမျိုးတွေကဖြစ်ကုန်တာတရင်ယူရတဲ့ရေကန်မြေကန်အစအနေအထားအစအများကြီးကွာတယ်ပေါ့နော်
နေမည်မတည်ငြိမ်တဲ့ဒေသအတွက်သတင်းယူတဲ့အခါသတင်းသမားကသတင်းအမြင်နဲ့ရှုမြင်ပေမဲ့သက်ဆိုင်ရာအာဏာပိုင်ဖွဲ့စည်းတွေကလုံခြုံရေးကိုဦးစားပေးပါတယ်။ဒီအတွက်ဆရာကြီးသခင်ကိုယ်တော်မိုင်ကူဘိမှထိမ့်သိမ်းဆောက်ရှောက်ရေးအဖွဲ့ဝင်ဒီဇိုင်းဆရာဦးထွန်းဝင်းငိမ်းရှုမြင်တာကတော့
သတင်းလုံးမလားယူခွင့်မရှိဘူးလေ။အဲဒီရခိုင်ဒေသမှာပြရတယ်မဟုတ်တဲ့လုံးမလားယူခွင့်အခြေအနေကိုလည်းလည်းဖန်တီးပေးနိုင်တော့ကောင်းတာပေါ့နော်။အဲ့ဒါဆိုပို့ပြီးတော့အမှန်တိုင်းမင်းကြီးဆက်ဆက်ရင်းနိုင်တာပေါ့ခုကအစိုးရအစီအစဉ်နဲ့အနေထားနဲ့လည်းသတင်းရယူခွင့်ဆိုတာပဲဖြစ်တော့ဒီလိုနဲ့မှ cloud ဆိုင်တာပေါ့နော်သတင်းရင်းမြစ်တစ်ခုတည်းကနေအချက်လက်တွေကိုးကားရတယ်နောက်လူကြားထဲမှာဒီ color hala တွေပြန်ပို့ပြီးတော့ရှုပ်ထွေးကုန်တာပေါ့နော
်နိုင်ငံတကာကသတင်းတွေကိုပြည်တွင်းသတင်းတွေကမထုတ်ဖောက်နိုင်မဲရှိနေတာမဟုတ်စစ်အစိုးရလက်ထက်ကကြွေးကြော်ခဲ့တဲ့မီဒီယာကိုမီဒီယာနဲ့တုံ့နှင်းမယ်ဆိုရင်လည်းပဲလေမလိုက်ခိုင်လဲခိုင်လို့ချေချေမြင့်မြင့်လဲရှိတင်ပါရဲ့ရှင်